နိုင်ငံတစ်ခုရဲ့ပြုမှုလှုပ်ဆောင်ပုံတွေကိုတခြားနိုင်ငံတွေကလက်မခံနိုင်တဲ့အခါပြောင်းလဲဖို့တိုက်တွန်းတောင်းဆိုတာတွေကိုဂရုမစိုက်ပဲကိုယ့်ရဲ့ပြုမှုလှုပ်ဆောင်မှုကသာမှန်ကန်တယ်ဆိုပြီးဆက်လုပ်နေတဲ့အခါမျိုးတွေမှာတခြားနိုင်ငံတစ်ခုချင်းစီကပဲဖြစ်ဖြစ်အစုအဖွဲ့လိုက်ပဲဖြစ်ဖြစ် sanctions လို့ခေါ်တဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုချမှတ်ကြလေရှိပါတယ်မြန်မာနိုင်ငံပေါ်မှာလည်းအမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတချို့ကစီးပွားရေးအရဒဏ်ခတ်အရေးယူမှုတွေချမှတ်ထားပါတယ်ဒီလိုချမှတ်ထားတဲ့အပေါ်မြန်မာနိုင်ငံသားဝင်ကြီးဦးညံဝင်ကမကြသေးခင်ကကျင်းပပြီးစီးသွားတဲ့63ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံအတွင်ပြောကြတဲ့မိန့်ခွန်းမှာပြစ်တင်ဝေဖန်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံသားဝင်ကြီးပြောကြားခဲ့တာတွေအပေါ်စမ်းစစ်သုံးသပ်ပေးဖို့မြန်မာအရေးလေလာသူကိုစောကပီကိုဆက်သွယ်မေးမြန်းပြီးဒီကနေ့စီးပွားရေးအစီအစဉ်မှာတင်ဆက်လိုက်ပါတယ်ပထမဦးဆုံးဒီမြန်မာနိုင်ငံသားဝင်ကြီးပြောထားတဲ့အထက်မှာတန်ခတ်အရေးယူမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်မှာတန်ခတ်အရေးယူမှုလုပ်တာဟာနိုင်ငံတကာဥပဒေနဲ့ဆန့်ကျင်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျအဲ့တော့အဲ့ဒီအပေါ်မှာကိုစောကပီဘယ်လိုသဘောရပါလဲ
ဟုတ်ကဲ့ဒီမြန်မာနိုင်ငံပေါ်မှာပေါ့လေဒီသူတို့ဖြင့်ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့စီးပွားရေးအရာတက်ခတ်ပိတ်ဆို့အရေးယူရဲဆိုတာနိုင်ငံတကာရဲ့ဥပဒေတွေကိုချွတ်ဖောက်တယ်ဥပဒေတွေမကိုက်ညီဘူးဆိုတာလို့တော့မရှိပါဘူးဒါပေမဲ့ကျွန်တော်သုံးသပ်တာကနိုင်ငံသားဝင်ကြီးဦးညံဝင်းကဒီအထူးသဖြင့်ဒီကမ္ဘာကုလသမဂ္ဂအဖွဲ့အစည်းတွေကအဲ့လိုနိုင်ငံတကာအဖွဲ့အစည်းတွေကနေပြီးတော့ collective sanction လို့ခေါ်တဲ့အဲ့လိုစုပေါင်းပြီးတော့စီးပွားရေးပိတ်ဆို့မှုမျိုးကိုရည်ရွယ်တဲ့သဘောဖြစ်ပါလိမ့်မယ်အဲ့လိုစီးပွားရေးပိတ်ဆို့မှုမျိုးတွေကတော့ဖြင့်ဒီအထူးသဖြင့်ဒီကုလသမဂ္ဂအဖွဲ့ရဲ့ဟိုပဋိညာစာရမ်းမှာပါတယ်ပေါ့လေအပိုက်47မှာပါတဲ့ဒီအရာစီးပွားရေးပိတ်ဆို့မှုတွေကတော့ဖြင့်တချို့တွေက UNESCO ကနေပြီးတော့ဟလာနိုင်ငံတကာစာရင်းစံနှုန်းတွေနဲ့မညီဘူးနိုင်ငံဥပဒေတွေနဲ့ညီညွတ်မှုမရှိဘူးလို့သုံးသပ်ခဲ့ဖို့ရရှိပါတယ်။ဒါပေမဲ့အထူးသဖြင့်အမေရိကန်ပြည်ထောင်စုကချမှတ်တဲ့ဒီစီးပွားရေးပိတ်ဆို့မှုကတော့နိုင်ငံတကာဥပဒေတွေနဲ့မကိုက်ညီဘူးဆိုတာကိုကျွန်တော်မတွေ့မိပါဘူး
။ဟုတ်ကဲ့တစ်စက်သေးပဲပေါ့သူပြောတဲ့အထက်မှာကျင့်ဝတ်သိက္ခာနဲ့မကိုက်ညီဘူးလို့လည်းပြောသွားတာပါပါတယ်။ဆိုတော့ခုနကတော့လို့နိုင်ငံတကာဥပဒေနဲ့ဆန့်ကျင်မှုရှိတယ်လို့ကိုစောကပိအနေနဲ့မမြင်ဘူးဆိုတော့ကျင့်ဝတ်သိက္ခာအရာဆိုရင်ရောဘယ်လိုမြင်လဲခင်ဗျ။
ကျင်းဝန်သိက္ခာအရာသုံးသပ်မယ်ဆိုရင်တော့ဒီလိုပထမဦးဆုံးအနေနဲ့ကလည်းဒီမြန်မာနိုင်ငံမှာရှိတဲ့စစ်အစိုးရဟာတော့ဖြင့်ဟလာနိုင်ငံတကာလူသားချင်းစာနာထောက်ထားတဲ့ကျင်းဝန်သိက္ခာနိုင်ငံရေးကျင်းဝန်သိက္ခာနဲ့ဟလာလူမှုရေးကျင်းဝန်သိက္ခာဘယ်လောက်ရှိတယ်ဆိုတဲ့အပေါ်မှာကလည်းမူတည်နေပါသေးတယ်။ပမာပြည်အစိုးရကတိုင်းပြည်ရဲ့လူထုကိုဖိနှိပ်ချုပ်ချယ်တဲ့ဟလာအာဏာကိုတရားမဝင်ရယူထားတဲ့ရွေးကောက်ပွဲအနံ့ရရှိတဲ့ဖွဲ့စည်းကိုအာဏာမအပ်ဘူးတိုင်းပြည်ကိုဒီမိုကရေစီဘက်ကိုဥမတည်ဘူးမလုပ်ဘူးဆိုတဲ့အခါမျိုးတွေမှာချမှတ်တဲ့စီးပွားရေးပိတ်ဆို့မှုကတော့ဖြင့်သူဒီရွေချက်တော်ဝိုင်းမှုတည်တယ်ပေါ့အဲကျင်းဝန်သိက္ခာအထင်တော်လဲဘာမှအထွေထူးမငြိညွတ်တာမကောင်းတာရေလို့မရှိပါဘူ
းဟုတ်ကဲ့ဒါဆိုရင်နိုင်ငံသားဝန်ကြီးပြောသွားတဲ့အထက်မှာသူကဒီစီးပွားရေးပိတ်ဆို့မှုကနိုင်ငံတည်းရဲ့ဖွံ့ဖြိုးတိုးတက်မှုကိုအဟန္တာအနှောက်အယှက်ဖြစ်စေတယ်ဆိုပြီးတော့ပြောသွားတာပါပါတယ်ဒီလိုမျိုးစီးပွားရေးပိတ်ဆို့မှုတွေကြောင့်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုဟာထိခိုက်ရတယ်။ဒါမို့ရင်လည်းပဲတစ်ဖက်ကနေကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုမရှိတာဟာဖွံ့ဖြိုးတိုးတက်မှုနောက်ကျတာဟာစီးပွားရေးပိတ်ဆို့မှုတွေကြောင့်ဖြစ်တယ်ဆိုတဲ့သဘောမျိုးကောက်ချက်ချလို့ရပါသလားခင်ဗျ
။စီးပွားရေးပိတ်ဆို့မှုဒဏ်ခတ်မှုတွေလုပ်တဲ့အခါမှာသူတို့ပြင်တိုင်းပြည်တစ်ခုပေါ်မှာစီးပွားရေးပိတ်ဆို့မှုလုပ်လို့ရှိရင်ဒီတိုင်းပြည်ဟာအင်းကြီးချင်းနိုင်ငံတွေနဲ့ဟလာနိုင်ငံတကာစာရင်းစံနှုန်းနဲ့အညီဟလာပန်စနစ်အဖြစ်တော်လကောင်ကုန်သွယ်မှုအဖြစ်တော်လကောင်ပဲအတိုင်းတားဒီဟလာဆက်ဆက်မှုရှိတယ်ပတ်သက်မှုရှိတယ်ဆိုတဲ့အတိုင်းအတာပုံမှာလည်းအများကြီးမြို့တည်ပါတယ်။သို့တော်လည်းပမာပြည်နိုင်ငံလိုမျိုးကိုကြည့်မယ်ဆိုရင်တော့ပမာပြည်မှာရှိတဲ့စီးပွားရေးလုပ်ပိုင်ခွင့်နဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေကိုဟိုဦးစီးလုပ်ကိုင်တဲ့အခါမှာစစ်အစိုးရကသာလင်အာဏာရှိပြီးစစ်အစိုးရနဲ့ပတ်သက်တဲ့လူနည်းစုတစုကပဲဒီစီးပွားရေးခွင့်ရေးကိုရရှိနေတာကိုကြည့်မယ်ဆိုရင်တော့တိုင်းပြည်ရဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိုထိခိုက်တာထက်ဒီစစ်အစိုးရနဲ့ပတ်သက်နေတဲ့လူတစုလူငယ်စုရဲ့စီးပွားရေးအကျိုးအရလက်ကိုထိခိုက်မယ်လို့တော့ပို့ပြီးတော့သုံးသပ်နိုင်ပါတယ်။ဒါပေမဲ့စီးပွားရေးပိတ်ဆို့မှုလုပ်ရတဲ့အခါမှာအထူးသဖြင့်တချို့ဟလာမြန်မာပြည်တွင်းမှာထယ်ကျုပ်စက်ရုံတွေတချို့ဟလာလူထုနဲ့တိုက်ရိုက်ဆက်ဆက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့မိလိုက်တဲ့အခါမျိုးမှာတော့ဖြင့်ဒါအတိုင်းအတာတစ်ခုထိဟလာတာမန်လူထုကိုထိခိုက်တဲ့အတိုင်းအတာတွေရှိပါတယ်။သို့တော်လည်းပဲတိုင်းပြည်တစ်ခုလုံးရဲ့ဖွံ့ဖြိုးတိုးတက်မှုကြီးကိုဒီစီးပွားရေးပိတ်ဆို့မှုကနေနောက်နှေးသွားစေတာမျိုးဆိုတာကတော့ဒါကျွန်တော်တို့ဟိုသူတည်တနာလောက်ထားတာလည်းမရှိဘူးလို့လက်တွေ့ဒီဥညာဝင်းကတက်တည်ပြဖို့ကလည်းခက်ပါလိမ့်မယ
်ဟုတ်ကဲ့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့နိုင်ငံရေးတည်ငြိမ်မှုနိုင်ငံရေးပြုပြင်ပြောင်းလဲမှုပေါ့နော်ဒီကိစ္စတွေပေါ်မှာနှစ်ဖက်သဘောထားတွေကျွန်တော်တို့အများကြီးတွေ့ရပါတယ်တချို့ကလည်းပဲနိုင်ငံရေးပြုပြင်ပြောင်းလဲမှုအရင်လုပ်ရမယ်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်စီးပွားရေးရပြောင်းလဲတွေနောက်မှလုပ်ရမယ်တချို့ကလည်းအဲ့ဒီပြောင်းမြန်ပေါ့လေပြောကြတယ်ဆိုတော့ နိုင်ငံရေးအရပြောင်းလဲမှုနဲ့စီးပွားရေးပုံမျိုးတိုးတက်မှုအဲ့နှစ်ခုစလုံးကတပြိုင်နက်တည်းလှုပ်လှုပ်ရှားတဲ့ကိစ္စတွေပါလားခင်ဗျမြန်မာနိုင်ငံလိုနိုင်ငံမျိုးကိုပဲအထူးထားပြီးတော့ပြောမယ်ဆိုရင်ပေါ့နော်ဒါမှမဟုတ်ရင်တခုခုကအရင်လှုပ်တင်တာလားခင်ဗျဟု
တ်ကဲ့တိုင်းအတိုင်းဒါတခုကျွန်တော်တို့တပြိုင်နက်လှုပ်လှုပ်ရတာရှိပါတယ်တချို့ဟာတွေကတော့စီးပွားရေးလုပ်တယ်ဆိုတဲ့အခါမှာလည်းတိုင်းပြည်တစ်ခုမှာဟလာနိုင်ငံရေးရတည်ငြိမ်မှုရှိဖို့အမတန်ရေးကြီးပါတယ်နိုင်ငံရေးရတည်ငြိမ်မှုမရှိတဲ့တိုင်းပြည်မှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလွတ်လွတ်လပ်လပ်အကောင်အထည်ဖော်ဖို့စီးပွားရေးရအပြောင်းအလဲကိုလွတ်လွတ်လပ်လပ်လုပ်ရဖို့ဆိုတာမဖြစ်နိုင်တော့ပါပဲသို့တော်လည်းပဲအတိုင်းအတာလို့ကျွန်တော်ပြောလိုက်တဲ့အခါမှာဟလာအခြေခံအပြင်တချို့နိုင်ငံရေးရပြောင်းလဲမှုမလိုအပ်တဲ့စီးပွားရေးအရာပူပေါင်းဆောင်ရွက်မှုအတိုင်းအတာလေးတွေသာစီးပွားရေးနဲ့ဆက်သွယ်တဲ့လူသားချင်းစာနာထောက်ထားတဲ့ဒီအကူအညီပေးမှုတွေကနေစပြီးတော့တဆင့်စီးပွားရေးလုပ်တဲ့အခါမှာတိုင်းပြည်တစ်ခုတစ်ခုပါဝင်ပတ်သက်တာမျိုးစီးပွားရေးရဆက်သွယ်တာမျိုးတဆင့်တဆင့်ကတော့ကျွန်တော်တို့လုပ်လို့ရတဲ့အတိုင်းအတာလည်းရှိပါတယ်ကျွန်တော်အနေနဲ့ကျွန်တော်သုံးသပ်တာကဒီတိုင်းပြည်တစ်ခုကိုဟလာလူမှုကိုထိခိုက်တဲ့ကိစ္စတွေမှာရောစစ်ဆိုးရွားကိုထိခိုက်တဲ့နေရာမှာအကုန်လုံးကိုပိတ်ချလိုက်တာမျိုးကိုကျွန်တော်မဆုလို့ပါဘူးခုဥပမာအဖြစ်ဒီ American ပြည်တော်စုဆိုးရွားနေပြီးတော့မကြာခင်ကချက်မှတ်ခဲ့တဲ့ဒီစီးပွားရေးပိတ်ဆို့မှုအထူးသဖြင့်စစ်ဆိုးရွားနဲ့တိုက်ရိုက်ပတ်သက်တဲ့စစ်ဆိုးရွားခေါင်းဆောင်တွေရဲ့ဟလာဘဏ်အကောင့်တွေကိုပိတ်ဆို့တဲ့အခါမှာမျိုးပဲဖြစ်ဖြစ်ဒီလိုမျိုးပိတ်ဆို့မှုကတော့စစ်ဆိုးရွားကိုတိုက်ရိုက်ထိခိုက်တယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်သို့တော်လည်းပဲတခြားစီးပွားရေးပိတ်ဆို့မှုတွေကမလိုအပ်တဲ့အတိုင်းတာတွေမလုတ်ပဲနဲ့တချို့စီးပွားရေးကနေတဆင့်နိုင်ငံရေးအပြောင်းလဲလို့ရတဲ့အတိုင်းတာလေးတွေလည်းရှိတယ်လို့ကျွန်တော်မြင်ပါတယ
်မြန်မာရေးလေလာသူကိုစောကပီပါတန်ခတ်ရေးယူမှုကိုရုတ်သိမ်းပေးဖို့မြန်မာအစိုးရဘက်ကလည်းဆက်တောင်းဆိုပြီးနီလန်းမျိုးစုံနဲ့ဆက်ကြိုးစားနေအောင်မှာဖြစ်တယ်လို့ဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီရေးအပြောင်းလဲတွေမဖြစ်သေး၍တန်ခတ်ရေးယူမှုတွေဆက်ပြီးချမှတ်ထားဖို့တောင်းဆိုနေကြမှာပါအခုအချိန်မှာတန်ခတ်ရေးယူမှုရုတ်သိမ်းလိုက်ရင်ရောမြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်လာမလားလူမှုစာဝန်တွေချောင်းလည်ပြီးချမ်းသာကျော်ဝလာမလားဆိုတာကတော့ဆက်ပြီးစမ်းစစ်ကြရအောင်မယ့်ကိစ္စပဲဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်စီးပွားရေးအစီအစဉ်ကိုညီကုန်းချုပ်လိုက်ပါရစေခင်ဗျာ